ပြခဲ့တဲ့တည်င်းပတ်တဲ့မိုးအစံပပြရွာသွန်းပြီးရေကြီးရေရှမ်းမှုတွေကြုံနေရတဲ့ဘုဂိုးဒေသအတွင်းမှာရေပေးကြောင်စာတင်ကြောင်ပေါင်း200ကျော်ကိုယာယီပိတ်ထားပါဗျ။ရေသိမ့်မကြီးတဲ့နေရာတွေကစာတင်ကြောင်တချို့ပြန်ဖွင့်နိုင်တာရှိခဲ့ပေမဲ့လက်တလောပိတ်ထားရတဲ့စာတင်ကြောင်ပေါင်း268ကျောင်းရှိတဲ့အကြောင်းပညာရေးဝန်ကြီးဌာနကပြောဆိုထားပါတယ်။အထူးသဖြင့်တော့ဘုဂိုးနဲ့ပတ်ဝန်းကျင်ဒေသတွေမှာရေပေးဆူဆူဝါးဝါးကြုံနေရပြီးနှစ်ပေါင်း90အတွင်းအဆိုးဝါးဆုံးဆန်ကျင်တင်ခဲ့ပါတယ်။လူနေအိမ်တွေအများအပြားရေနစ်မြုပ်ခဲ့ပြီးဘေးလွယရွှေပောင်းခိုလုံနေရသူတွေတောင်းတဲ့ခြေရှိပါတယ်။ဒီနယ်ဆိုင်ခင်းတွေလည်းအများအပြားရေနစ်ဖြည့်ဆည်းခဲ့ရပါတယ်။ရေပေးတဲ့နေရာအများစုဖြစ်တဲ့ပဲခူးမှာစိုက်ဧက4600ကျော်၊ဒိုင်ဦးမှာစိုက်ဧက2000နီးပါး၊တနပ်ပင်မှာစိုက်ဧက12000ကျော်၊ကဝါဘက်မှာစိုက်ဧက12000ကျော်၊လက်ကူးဘက်မှာတော့စိုက်ဧက1000ကျော်ဖြည့်ဆည်းနိုင်ပွဲရှိတယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီ UNDP ဘက်ကထုတ်ပြန်ထားပါတယ်။ဒီအပိုင်းရေအနှဲငယ်ပြန်ကျလာတဲ့ဆိုပေမဲ့လည်းကိုယ်အိမ်ကိုယ်ပြန်နေလို့မရသေးတဲ့သူအများအပြားရှိနေပြီးအကူအညီတွေလိုအပ်နေတယ်လို့ရေပေးကူညီရေးဆောင်ရွက်နေသူတွေကပြောပါတယ်။လက်တလို့ရေပေးတဲ့ဒေသတွေမှာဝမ်းပြက်ဝမ်းလျှောနဲ့ရာနာတွေအဖြစ်များနေပြီးစေဝါအကူအညီမလုံမလောက်ဖြစ်နေတယ်လို့လည်းပြောဆိုထားကြပါတယ်။